Voice of America in Burmese.
မင်္ဂလာညချမ်းတကြပါစေသောတာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ဆိုးဝင်းမှာအမေရိကန်လူပြူကြီးကျိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေဟာသမရအင်ဂျီရောရှိမှာမနေ့ကတပြိုင်တည်းဆန္ဒပြခဲ့ကြပါတယ်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမတရားနှိပ်ကွပ်နေတယ်လို့ပြစ်တင်ရှုတ်ချလိုက်ပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေရှီလာကြလို့ရှိရင်ပြုံရမ်းမျိုးတော်မှာတွေ့ဆုံကြဖို့ရှိပါတယ်ဒီသတင်းတွေကိုကိုရနိုင်နဲ့အတူကြီးညာပေးမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တဲရောက်သတင်းလှမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဘက်ကတိဆောက်ဖို့ကြံနေတဲ့စခန်းတွေအပြီးတက်ဆောက်ပေးဖို့ကတိပေးခဲ့သလိုမြန်မာနိုင်ငံဘက်ကဒုက္ခသည်ပြင်လဲလက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့ပါတယ
်အဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရွက်သေးတဲ့တိဆောက်ရတဲ့ကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိခဲ့တာ။
နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင့်နဲ့တူနာဆင်ရမယ့်သတင်းလှော်ရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုသမားဆိုင်ရာဥပဒေတည်အရထိုင်းဆိုရကတင်းကျပ်တဲ့အရေးယူမှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတဲ့အကြောင်းစရဲ့သတင်းလှော်ရီကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရနိုင်တို့ကအကြေညာပေးကြပါအောင်ရှင်
ဝါရှင်တန်မြို့တော်မှာစနေနေ့တနင်္လာနေ့ကလူပြူကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေကတပြိုင်နက်ဆန္ဒပြခဲ့ကြပြီးမတူညီတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ခဲ့ကြပါတယ်။လူပြူကြီးစိုးရေးဝါဒီနှစ်ဒါဇင်လောက်ထဲမှာတချို့ကမျက်နှာဖုံးတွေတက်ဆင်ထားကြပြီးအမေရိကန်နိုင်ငံကိုကင်ဆောင်ပြီးတော့အင်ဖီရိုရှေ့ကလက်ဖရက်ပန်းချန်ထဲမှာဆန္ဒပြခဲ့ကြတာပါ။သူတို့ဆန္ဒပြဝဲစတင်မယ်လို့တရားဝင်ကြေညာထားတဲ့တနင်္လာနေ့ညနေ 9:00 ဝန်းကျင်မတိုင်ခင်မှာပဲဆန္ဒပြဝဲကိုအဆုံးသတ်နိုင်ခဲ့ကြပါတယ်။လူပြူရဲ့ရပိုင်ခွင့်ဆန္ဒပြဝဲလို့နာမည်ပေးထားတဲ့ဆန္ဒပြပွဲကိုကမကထကြီးကျက်တဲ့ Jason Kessler ကအင်ဂျီရိုရှိပန်းချံမှာဆန္ဒပြခွင့်တောင်းခံခဲ့ပြီးတော့လူတရာကနေ400အထိလာရောက်အင်အားပြမယ်လို့ခန့်မှန်းခဲ့ပါတယ်။ John Jason Kessler နဲ့လူပြူကြီးစိုးရေးဝါဒီ20ကျော်ဟာရဲလုံလုံရေးအဆောက်အအုံတွေနဲ့အင်ဂျီရိုရှိကိုချီတက်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲထောင်နဲ့ချီရဲ့အမောတရားစန့်ကျင်ရေးတံပြန်ဆန္ဒပြသူတွေကလူမျိုးအသားအရခွဲခြားမှုကိုစန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဝှေ့ယမ်းပြီးဆန္ဒပြခဲ့ကြပါတယ်။တံပြန်ဆန္ဒပြသူတွေကအမေရိကန်ပြည်အောင်စုဟာလူတစုအတွက်မဟုတ်ဘဲလူအလုံးအတွက်ဖြစ်ပြီး Fascist အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်။
လုံခဲ့တဲ့တရင်နပတ်နီပါက VOA Mandarin ဌာနရုပ်သံတရားထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်တရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တာခံရတဲ့အငြိမ်းစားတရုတ်ပါမောက်ခါကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါမှမဟုတ်သူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီနေ့ပြောပါရယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခါဟောင်းစွန်ဝမ်ကွမ်းကသူဘေးမတည်ရမခအိမ်ပြန်ရောက်နေပြီဖြစ်တယ်ဆိုတာကို VOA ကိုဆက်သွယ်အတည်ပြုဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါ။လုံလုံရေးရရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကင်မိုဘိုင်းဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာတွေကိုပါတင်းစီသွားခဲ့တဲ့အကြောင်းကိုလည်းစွန်ဝမ်ကွမ်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်။သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့ရတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညှင်းဆိုထားပါတယ်။စွန်ဝမ်ကွမ်းဟာတရုတ်ဆိုရရဲ့နိုင်ငံခြားအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တန်တမာရေးနီးပြည်ဟာတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ Issue and Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမိမြနေတဲ့အချိန်အာနာပိုင်ကြီးရဲ့ဖမ်းဆီးတာကိုခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဒုက္ခမပေးဘဲပြန်လုပေးဖို့ဆယ်စုနှစ်နဲ့ချီသူစာတင်ကြားပေးဖို့ခဲ့ပို့ချခဲ့တဲ့ရှန်တောင်းတက်ကတူကကျောင်းသား150ကျော်ကတောင်မရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးဖို့ပြီးတဲ့နောက်မှာပါမောက်ခဟောင်းဆောင်ဝန်ကွမ်းပြန်လွတ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်နီယာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မယ်အခြေခံအဆောက်အအုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်ကွပ်နေတယ်လို့လည်းပြစ်တင်ရှုတ်ချလိုက်ပါတယ်။လွန်ခဲ့တဲ့3လကမလေးရှားရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဟာမကြာမီသူ့ရဲ့ပထမဆုံးတရုတ်ပြည်ချစ်ချည်ရေးခီးစဉ် Matami, AP Tintana, Twizzle, Mimiangama, Guru, Pioso Laitawa, Tio Nangane, Chichiego, Sele Tintama, Chitlu, Malaysia to a Joshime, Siman Inuits, a dressui, Tio Yinito Namu, Mugule, Josoma Chide, Lusuvare, Tabime, Winito Hong Najib Raza Letaka, Tio Ned the Word to get it, Malaysia, a ship at Ganjima, Salome, Tola Tantamon Yazwa, Tonsweme, Jena Pilane, Mietalan Siman Ginguro, Mahatiaga, a GJ Santini Vare, the Chene Mare, Yamananga. အာဆီယံဒေဝင်ဖြစ်အောင်1996ခုနှစ်တုန်းကတိုက်တွန်းခဲ့တဲ့မလေးရှားဝန်ကြီးချုပ်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူဝါဒကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်ကွပ်နေတာနဲ့ပတ်သက်ပြီးယဉ်ကျေးတဲ့နိုင်ငံတွေဟာဒီလိုအနည်းနဲ့ပြုမှုဆက်ဆံတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်
ဒီကနေ့ကိုသတိပေးခဲ့ပြီးတဲ့နောက်မှာလူမှုစုဆိုင်ရေးလှုပ်ဆောင်တဲ့အနေနဲ့အဲ့ဒီမှာတရုတ်အစိုးရကပထမဆုံးအကြိမ်ဖြစ်တဲ့ရှာဖွေကယ်ဆယ်ရေးတင်မတော်စင်းကိုနေရာချထားလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပို့ဆောင်ရေးဝန်ကြီးဌာနကစောက်စီရက်စကျူတရားတဆ၅လို့ခေါ်တဲ့ရေရင်ကိုစပက်လီကျုံးစုတွေစီကိုဇူလိုင်လ၂၉ရက်နေ့ကစေလွတ်လိုက်တာဖြစ်တယ်လို့ရှင်ဝါသတင်းအေဂျင်စီ ကျောင်းသားတွေဟာဟိုရှင်းပြနိုင်ရတဲ့အတွက်ဒီဆောက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဘုဆောင်ရေးဝန်ကြီးဌာနရဲ့ရှာဝေကလေးဌာနအနေနဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာသဘောတူစာချုပ်တွေနဲ့အညီပင်လယ်ကြောင်းတာဝန်တွေကိုပို့ပြီးတော့ကောင်းမွန်စွာထမ်းဆောင်နိုင်ဖို့သူတို့ရဲ့အရေးပေါ်စနစ်ကိုအမြဲတမ်းတိုးတက်နေအောင်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းဌာနအကြီးအက အခုလိုလောက်တာဟာအမြင်ကောင်းအောင်တသက်လောက်တာသာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
မျိုးရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ VOA American တိုင်းရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရှင်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဆောင်ကပတ်မင်းဂျုံရွာကလေးမှာနှစ်နိုင်ငံစီးနှင်ကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြီးညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရှေ့လမှာတွေ့ဆုံဖို့အတည်ပြုခဲ့မယ်လို့ရဲအတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကင်ဂျုံအွန်းနဲ့သမ္မတမွန်တို့ဟာအဲ့ဒီပတ်မင်းဂျုံရွာကလေးမှာပဲဧပြီလတုန်းကတမိုင်းတွင်နဲ့ပထမအကြိမ်ထိပ်သီးစည်းဝေးပွဲအဖြစ်တွေ့ဆုံခဲ့ကြသလိုမေလအတွင်းမှာလည်းဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါသေးတယ်။အခုကြေညာလိုက်သလိုစက်တင်ဘာလမှာခေါင်းဆောင်တို့တွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်ဟာကျွန်းရံမျိုးတော်ကိုပထမဆုံးသွားရောက်မဲ့တောင်ကိုရီးယားသမ္မတတဦးဖြစ်လာတော့မှာပါ။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ်ဖေဖော်ဝါရီလအတွင်းကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအင်္ဂါသမားတွေရှင်ပြိုင်ဖို့အတွက်ကင်ဂျုံအွန်ရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်လက်ခံခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံတန်ကင်းတမန်ကင်းလမ်းပွင့်ခဲ့တာဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်နှစ်နိုင်ငံခေါင်းဆောင်တွေဇက်ဖိုက်ဆိုသူတို့တွေ့ဆုံကြတာဟာပြီးခဲ့တဲ့လဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအွန်တို့ရဲ့တမိုင်းဝင်တွေ့ဆုံပွဲနဲ့လည်းဆက်ဆက်နေတယ်လို့ဆိုရမှာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဇွန်လမှာတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပစ်ပါမယ်ဆိုတဲ့သိမ့်မီရလာတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားနိုင်ငံနဲ့ခီးသွားလုံကတိုးချဲ့ပြီးတော့ပြန်လည်ဆက်သွယ်ဖို့စီစဉ်နေပါပြီ။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုမဖျက်သိမ်းမချင်းအမေရိကန်ရဲ့စစ်ပွဲပိတ်ဆို့မှုတွေဆက်လက်ချမှတ်ထားစေဖြစ်ပေမဲ့ဒုတက်မှုရှိခဲ့ရင်ပိတ်ဆို့မှုကိုအရေးပေါ်ရုပ်သိမ်းနိုင်တာကြောင့်နိုင်ငံသားခီးသွားလုပ်ငန်းတွေတိုးချဲ့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အင်ချုံစိတ်ကအလားပိုင်းအဖွဲ့ကလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကစိတ်ကန်းတွေကိုလာရောက်လက်ပတ်ချမယ်နိုင်ငံသားကတင်မော်တွေလက်ကူချုံးမှုဈေးဖို့အတွက်စီစဉ်နေတယ်လို့ဒီကနေ့နှစ်လနေ့မှာကြေညာခဲ့တယ်လို့ယုံဟပ်သတင်းအေဂျင်စီကပြောပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အကြီးဆုံးခီးတင်တင်မော်စိတ်ကိုအင်ချုံမှာရှင်းနေဖွင့်လှစ်တော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ဆန်းကမ်းခြေမြို့ကိုတွားရောက်လည်ပတ်တာပါဝင်တောင်ကိုရီးယားနိုင်ငံရဲ့အပျော်စီးတင်မော်လုပ်ငန်းကိုတိုးချဲ့ခြင်းအပြင်အရှေ့မြောက်အာရှဒေသကိုကမ္ဘာလက်ခီးသွားတွေအဓိကလာရောက်တဲ့နေရာဖြစ်အောင်လုပ်နိုင်တယ်လို့လော်တေးခီးသွားလုပ်ငန်းရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်ခင်ဗျာ။
อินโดนีเซียในงานลงบอกจูมาปีเกเรตเรียนประกาศเอียเปลี่ยนทางในงานลูกเขยลูกที่ส่งตัวอุยลีอาตงเซจอดาบิเขปาร์เรงานนั้นขังเงียร์เรวิลังขังบาร์เรยูอารีเนเสด็จเจ้าดาวนิเซพีบีเกเรย์เพื่อริการอสเลจูซาชาฟินิจาบาร์เรดูอินโดนีเซียในงานตบ่าวเบียนีเอกาเกย์เอเจนซีกาดิกเนียพิโอสุไลบาร์เรลงบอกจูเย่เมียบไปมาดีลังงานยังนี่กับเปียอาชาวตะตะบ้านกูชีเรงานลูกเขยลูกลีอาตงเซชาวตีส่งเงียบีลูกอุยตงเดงเวเบลอยากุทับปีเกย์
อินโดนีเซียอันนาบินีกาเปียวาร์เรลงบอกจูมาจุลัยนั้นสักกุยเนรุงาเลปีอาชาวตะตะมาลิชีเงินลูกเขยลูกสักคนอุติส่งเงินมาเลยเช่นอัลกานิสตานในงานเสียดองไปกับนิมิวมาลงยูทัพพอร์เรเนตอัลบานีจ้าไต้หวันดีเนเลียมยาวสลับเชบานีวาร์เร มีอุดมการณ์ก่อตัวที่ทุ่มพ่อเวียนเอาท่าเรือตาลีบันในกู้ใต้ทุ่มพูดว่านอกจากลงยูทัพพอร์ตกู้ตัวมีชาร์ทเรือจังสุดยอดชีวิตกับพี่บาร์เรมีเรื่องที่ยังนิยายกู้ทิ้งช่วงคนยาวตาลีบันจะมองดีเนี่ยลงยูทัพพอร์ตที่ประกาศพี่บาร์เรดีมาเป็นนักไต่ไข่มุกเรื่องที่นี่คนนี้ก็เป็นแทนพี่เขาบาร์เรตาลีบันแล้วก็ยังดีกู้มีเรื่องอันนี้มองทุ่มพูดทุ่มเสียงนี้พี่เดลูอัฟกานิสตานจีเก้บอกว่าจีมูฮัมหมัดเชอริฟยาฟตาลีกับกบุมิโรมา ိုက်မှုတွေအတွင်းအရသာထိခိုက်သည့်ကျေမှုတွေမဖြစ်ရအောင်အာဖဂန်တပ်ဖွဲ့တွေကဖြည်းဖြည်းချင်းသတိထားချင်းကပ်ဆောင်ရွက်နေရတယ်လို့လည်းဗိုလ်ချုပ်ကြီးယက်ဖ်တလီကပြောပါတယ်လက်ရှိမှာတော့ဂါဇနီမြို့ထဲမှာရှိတဲ့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲတပ်ဖွဲ့ဌာနချုပ်အဓိကအကျဉ်းထောင်အပါဝင်မြို့ထဲချက်ချနေရအားလုံးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကထိန်းချုပ်ထားတဲ့ဖြစ်တယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်ခင်ဗျာ
The voice of America. တင်းလာနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ကြတာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Bangladesh နိုင်ငံကြီးဝန်ကြီးရဲ့၄ရက်ကြာမြန်မာနိုင်ငံခရီးစဉ်တွင် Bangladesh နိုင်ငံဘက်ကတိစောက်ဖို့ကြံနေတဲ့စခန်းတွေအပြီးသက်အောင်စောက်ဖို့ကတိပေးခဲ့တယ်လို့မြန်မာနိုင်ငံဘက်ကဒုက္ခတွေပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့တဲ့အကြောင်းမြန်မာဆိုးရဘက်ကပြောပါရယ်။တစ်ချိန်တည်းမှာပဲအာစာအကြံပေးအုပ်စုနဲ့နေဆက်တလျှောက်မူရစီဝါရောင်းဝယ်ဖောက်ကားမှုတွေကိုတိုက်ဖျက်ဖို့သဘောတူညီတယ်လို့ဆိုပါရယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရဲ့ရှင်
။တနင်္ဂနွေနေ့ကပြီးဆုံးသွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီရဲ့မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါရယ်။ဒီတစ်ခါဆွေးနွေးရမှာတော့အရင်တစ်ခါကလာရောကြေကြီးမရှိရတွေကိုသဘောတူညီခဲ့တယ်လို့နိုင်ငံသားဝင်ကြီးဌာနအမြဲတမ်းတွန်းဝေဦးမြင့်သူကခုလိုပြောပါရယ
်အဓိကအပြင်တော့ဒီကျွန်တော်တို့နှစ်ဖက်သဘောတူညီလို့ရတဲ့အချက်တွေအလုံးကသူတို့ဘက်ကအရင်တော့လာရောကြေပြန်မရှိတဲ့အချက်တွေပါအဲ့တော့ဥပမာအပြင်ဆိုရင်ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစကန်နှစ်ခုဒါစကန်တစ်ခုကဒါကျွန်တော်တို့ဒီနိုဝင်ဘာလကသဘောတူတဲ့ဟာကိုကျွန်တော်တို့အကောင့်ထဲပေါ်ကြတာပါသူတို့ဘက်ကဒီနေဆက်မှာစကန်၅ခုကခုမှတခုပဲပြီးပါသေးတယ်။ဒါကျန်တဲ့တခုကဆောက်လက်ဆနောက်သုံးခုကလုံးဝမဆောက်ရသေးပါဘူး။ဒါတွေကကျွန်တော်တို့ကုဒီအစည်းအဝေးမှာသူတို့ဘက်ကဒါတွေကိုအများဆုံးဆောက်မယ်ဆိုပြီးတတိကဝပြုသွားပါတယ်။ဆိုအဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရသေးတဲ့ကိစ္စရတွေကိုဆောင်ရဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိခဲ့တာပါ။နောက်ကျွန်တော်တို့နဲ့သူတို့ဘက်ကြားထဲမှာကျွန်တော်တို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စရကလေးတွေကိုအခြေစားဆောင်ရွက်နိုင်ခဲ့ပါတယ်။နောက်ပြင်ကျွန်တော်တို့ဝန်ကြီးအဆင့်ကျွန်တော် hotline ကျွန်တော်တို့စတင်ဆောင်ရွက်ဖို့သဘောတူညီခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီ joint working group ပေါ့လေကျွန်တော်တို့ပူရဲလုပ်ငန်းအဖွဲ့မြန်မာဘက်ကပူရဲလုပ်ငန်းအဖွဲ့ကိုဒီ Cock Bazaar ကိုလာမယ့် October လမှာလာဖို့သူတို့ဖိတ်သွားပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းသူတို့ဘက်ကစကမ်းနေကျွန်တော်တို့နောက်ဒီစကမ်းနေမှာရှိတဲ့သူတွေနဲ့တွားပြီးတော့တွေ့ဖို့လို့အတွက်သူတို့စီစဉ်ပေးမှာဖြစ်ပါတယ်။ဒါကပြင်ကျွန်တော်တို့ဒီနှစ်ဖက်ကျွန်တော်တို့ကသူတို့ဘက်ကဆောက်လုပ်ဖို့ကြံနေတဲ့စခန်းတွေသူတို့ဆောက်ဖို့ကတိကဝတ်ပြုသွားပါတယ်။ဒါကျွန်တော်တို့ဒီအစည်းအဝေးရဲ့ထူးခြားချက်ရလဒ်တွေ
။အာဖာကျန်းဖတ်အဖွဲ့ပြင်နေဆက်တလျှောက်မွေးစည်းဝါရောင်းဝယ်ရာတွေကိုပူးပေါင်းတိုက်ဖျက်ဖို့သဘောတူညီခဲ့တယ်လို့ဦးမြင့်သူကစပြောပါတယ
်။သူတို့ဘက်ကနေဒါကိုကျွန်တော်တို့ဒီအမြန်ဆုံးအရေးယူဆောင်ရွက်သွားဖို့သဘောတူညီခဲ့ပါတယ်။နောက်တစ်ခုကအာဖာကျန်းဖတ်တင်ပေါ်ပါဦးဒီသူတို့နိုင်ငံမှာလည်းဒီအကျန်းဖတ်မှုကိုသူတို့ကြုံချပါတယ်။ဒါပြင်ကျွန်တော်တို့နေဆက်မြင်းလျှောက်မှာမူရစ်ဆေးဝါတရားမဝင်ရောင်းဝယ်ဖောက်ကားမှုဒါတွေကိုလည်းကျွန်တော်တို့ပူးပေါင်းတိုက်ဖျက်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ပါတယ်
ဒါအပြင်နိုင်ငံရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်ပြည်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နိုင်ငံနယ်ကြားနယ်ဆက်ခြံစည်းရိုးမှာခိုလုံနေတဲ့ဒုက္ခသည်တွေမူရင်းနေရတဲ့ကိုပြန်သွားနိုင်အောင်ကူညီပေးဖို့အကူအညီပေးနေတာတွေကိုထိန်းပေးဖို့တောင်းဆိုခဲ့တယ်လို့ဦးမြင့်သူကပြောပါတယ
်။အချိန်ထဲမှာပဲကျွန်တော်တို့ဒီ ICRC နဲ့ကျွန်တော်တို့ဘက်ကနေဒီလူသားချင်းစာနာတဲ့အကူအညီတွေပေးဖို့လုပ်တဲ့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အဲ့တော့သူတို့ဘက်ကအခုကျွန်တော်တို့ဒီ INGO စီဘက်ကနေဒီနိုင်ငံတကာနယ်နိမိတ်ညင်းကြောင်းနဲ့ကျွန်တော်တို့နယ်နိမိတ်ကြားထဲမှာနေနေတဲ့လူတွေကိုသူတို့ဘက်ကနေပေးနေတဲ့ဟာတွေသူတို့ထိန်းပေးပါမယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီ UNHCR တို့ ICRC တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဘက်ကနေဒီပုံပေါ်လေးကိုအစာနဲ့ရိတ်ခါအကူအညီပေးပါမယ်။အဲ့တော့တပြေးပြေးချင်းနဲ့ဒီနေရာကနေကျွန်တော်တို့သူတို့နေရာတွေလူရင်းကျေးရွာတွေကိုကျွန်တော်တို့ပြန်သွားဖို့ဆောင်ရွက်သွားမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးလူမှုအတိုင်းအဝိုင်းနှစ်ခုကြားလက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေပြေလည်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်စနစ်ကျရလဒ်တွေဟာကောင်းမွန်ပြီးအောင်မြင်တဲ့စနစ်ကျတွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကဆိုပါတယ်။ဒါပေမဲ့လည်းလေးရကြခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တစ်စုံတရာထပ်ပြီးလက်မှတ်ရေးထိုးတာတော့မရှိကြောင်းပါခင်ဗျာ။
ကိုထဲအောင်ခန့်တရင်ပေးဖို့ထားရပါတစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဆိုင်ရာတရင်လွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံဘာသာပေါင်းစုံချစ်တီညီညွတ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်မှဘာသာမတူလူမျိုးကွဲတွေကြားရေရှည်ငင်းချမ်းစွာအတူရှင်တွဲနေနိုင်ရေးအပြန်အလှန်ချစ်တီရင်းနှီးမှုရအောင်ဆောင်ရွက်ပေးဖို့မေတ္တာရက်ခံတောင်းဆိုခဲ့တယ်လို့ဘာသာပေါင်းစုံချစ်တီညီညွတ်ရေးအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအပါဝင်အားလုံးဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ဘက်ကလည်းတိုက်တွန်းပြောဆိုခဲ့ပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပါမယ်ရှင်
ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပါပါဝင်တဲ့တိမ်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူအာဆန်မိုဟာမက်အလီကိုရိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေငြိမ်းချမ်းပြေလည်သွားနိုင်စေရေး၊နောက်ဘာသာမတူလူမျိုးကွဲတွေကြားရေရှည်ငြိမ်းချမ်းစွာအတူရှင်တဝဲနေထိုင်နိုင်ရေးအတွက်ဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့မြန်မာနိုင်ငံကိုတိုက်တွန်းပြောဆိုခဲ့တယ်လို့တွဲဆောင်ဘွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ရဲ့အလုံးမှုဆောင်အဖွဲ့ဝင်ဦးရာကူးနေမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်အကြီးကတော့စီစဉ်ပြတာတော့သူကဟိုဘက်ကခရီးရုံကြီးကလေသူတို့မှရှိနေတဲ့အခြေအနေဒီသိမြင်မှုတို့ကြတယ်အဲ့ဒီပြည်သူတို့ဘက်ကကိုလို့တွေဘာပြောလဲဆိုတော့သူကဒီနေ့ချိန်မှာဆက်ပြီးတော့ကိုလို့တွေဘာသာရှင်ကြီးအဲ့မှာဒီစီဖိုကိုကိုရီးစတန်ဖြစ်ဖြစ်နေအောင်ဗီဒီယိုဆက်ပြီးနဲ့ဗီဒီယိုရဲ့စတန်နေဖြစ်အောင်ကိုလို့တွေကိုဘာသာပေါင်းစုံမှရှိတဲ့ဘာလိုက်ကောင်းဆောင်တွေကနေပြီးတော့လုပ်ပေးဖို့သူကကိုလို့ request လုပ်လာတယ်ပေါ့နော်ခဲရနဲ့ပတ်သက်ပြီးလုပ်ပေးဖို့ကူညီပေးဖို့ပြောတယ်ကိုလို့ကလည်းပြောကြတာကဘာသာပေါင်းစုံရဲ့အဓိကကြီးရဲ့ချက်ကရတာလေးလုံးဝရှိတယ်ဆိုတာဟာဒီလိုပဲကိုယ့်ရဲ့ဒီအခြေအနေကြောကြပြီးကိုယ်ဒါလေးဆက်လုပ်ဖို့ရှိတယ်ဆိုတာလေးပြောကြတယ်သူတို့ဒီအပြင်အပြင်ကိုတို့ကလည်းဘာခံရောက်ခဲ့ကြလဲဆိုတော့ကိုတို့ဒီဘက်မှာလည်းသူတို့တွေနေရာချောင်းတွေအတွက် refugee တွေပြန်လာလို့ရအောင်အားလုံးစူးစမ်းပြီးလုပ်နေကြတယ်ပေါ့နော်အဲဒါကြောင့်ဟိုဘက်ကနေလည်းပြန်ပြီးတော့ပြန်ဝင်လာလို့ရအောင်လုပ်ပေးဖို့ကိုယ်ကလည်း request ပြန်လုပ်တာပေါ့နော်အဲအဲ့လောက်ကြီးပဲပြောပြတယ်အပြင်ကိုတို့ကလည်းဒီဖြစ်ရတဲ့ကြောင့်ကိုတို့ Hindu community တွေအဲ့မှာခံရတဲ့ကိစ္စကြီးဘိုးဟင်းကိုဒီနေ့ပတ်သက်ပြီးတော့ဟိုအရန်ဒုက္ခရောက်ကြတယ်အဲ့ချိန်တွေဒုက္ခရောက်တာအခုချိန်ကြီးကိုဒုက္ခရောက်သူ့မိသားစုတွေမိသားစုတွေ၅ရောက်ပြီ၄ရောက်ပြီတဲရောက်ပြီတချို့ဆို23ရောက်လုံးပြေးသွားတာရှိတယ်အဲ့ဒါတွေဘုံလို့ပတ်သက်ဖြစ်နေပုံက
ဗုဒ္ဓဘာသာဝင်တွေအပါအဝင်ကိုးကွယ်ယုံကြည်ရာမတူညီကွဲပြားတဲ့ဘာသာတွေကြားအတူရှင်တွဲနေထိုင်မှုတွေကိုလေ့လာနိုင်မှုဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကဖိတ်ခေါ်ခဲ့တဲ့အကြောင်းဦးရာကူးနေမြင့်ကပြောပြပါတယ
်ဆန်ဆောင်နေတဲ့ပုံမျိုးကလည်းသူတို့ဘက်ကသဘောထားလေတော်ပြည်ပြည်လေးဖြစ်နေချင်တဲ့သူတွေဆန္ဒရှိတယ်ကိုတို့ဒီဘက်ကဘာသာပေါင်းစုံအစုကလည်းပြည်ပြည်လေးလေးဖြစ်နေချင်တဲ့သူတွေတဘောထားရှိတယ်တစ်ဆက်တည်းကတော့အနည်းအနည်းကောက်ကြည့်ရဆိုရင်တော့အသင့်ကြီးတယ်ပေါ့နော်ဆိုတော့ကိုယ်တိုင်ကလည်းကိုတို့အဖွဲ့တီးကိုကိုယ်ဘာသာပေါင်းစုံအဖွဲ့တီးကိုကိုကမှလာပြီးတော့လေ့လာဖို့ကိုတို့ဖိတ်ဖို့သူကလည်းပြောတယ်ကိုတို့ဖိတ်ကုန်ပြီပေါ့နော်ဖိတ်တော့ညီလာခဲ့ပါဘူးဒါပြီးတော့သူတို့ရှိမှရှိတဲ့ဟိုမှာရှိတဲ့ဟိန္ဒူတွေဗုဒ္ဓဘာသာတွေခရစ်ယာန်တွေဘလို့သူတို့ရှိမှနေထိုင်နေကြတယ်ဆိုတော့လာပြီးလေ့လာပါ ဒီပြေဦးမှာဆိုလည်းရခိုင်ဘုံတော့မှသာရှိတယ်သူတို့တွေဆိုလည်းအခုဒီရှိနေလို့ဒါအဲ့မှာမြင်းရဲတဲ့နေနေတာလေအဲ့ဒီလည်းလာရှိပါလားလေးပါဆိုသေးလာဖို့ကဲကိုတို့ကဖိတ်ကြားလာတယ်ပေါ့နော်တို့ခေါ်မယ်ပေါ့အလုံးလာတော့啊
ဒါအပြင်ရခိုင်ပြည်နယ်တွင်ငြိမ်းချမ်းစွခွာပြန်လာကြသူတွေဒုက္ခသည်တွေရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ရေးနဲ့ရေရှည်ဘဝအာမခံချက်ရရှိအပါအဝင်စိတ်ချရတဲ့လုံခြုံရေးအာမခံချက်တွေရရှိနိုင်အောင်ကိစ္စတွေမှာအားလုံးကဝိုင်းဝန်းပူးပေါင်းကူညီပေးဖို့အပြန်အလှန်တွဲဆုံဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ရခိုင်ပြည်နယ်တွင်ဟိန္ဒူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဦးဆောင်တာဝန်ခံလည်းဖြစ်တဲ့ဦးရာဂူနေမြင့်ကပြောပြပါဗျာ။ဒီ
ကတော့လောလောဆယ်ချိန်တွေမှာတော့ဟိုသူတို့အတွက်အရေးကြီးတာကတော့သူတို့ရဲ့ဒီစောင့်ဝင်နေကြမှာရေးတဲ့နေထိုင်ရေးအတွက်တော့သူတို့အဓိကသူတို့တွေလောလောဆယ်မှာဟိုတာဝန်လုပ်ပေးနေရတဲ့အခြေအနေရှိတယ်ပေါ့အဲ့တော့အဲ့ဒီအခြေအနေလေးပုံမှန်လေးလည်ပတ်ပြီးဆိုမှသူတို့ရဲ့ပြန်လဲထူထောင်ရေးဘဝပြန်လဲထူထောင်ရေး rehabilitation ကိုသူတို့အတွက်သူတို့ကပြန်ပြီးတော့လုပ်ရမယ်ဆိုတဲ့အနေအထားပေါ့နော်လောလောဆယ်မှာတော့သူတို့စောင့်ဝင်နေရေးကြမှာရေးဟိုသူတို့ရဲ့အဓိကနေထိုင်ဖို့အတွက်နေရာလေးတော့မပြီးသေးဘူးလေအဲ့ဒါလေးလုပ်နေရတာအဲ့ဒီအခြေအနေကိုကျော်လွှားနိုင်မှသာလေသူတို့ရဲ့ပြန်လဲထူထောင်ရေးသူတို့ရဲ့စိတ်သက်ရေးရပါဗျာအဲ့ဒါလေးသူတို့လုပ်ရမယ့်ကိစ္စတွေအများကြီးကြံပြီးတော့
လိုခဲ့တဲ့တနေ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခါစားတုန်းကလည်းဘာသာပေါင်းစုံချစ်ကြီးအဖွဲ့ဘက်ကတွားရောက်ချိန်တုန်းကတော့ဒေသခံတွေလမ်းမတွေပေါ်ထွက်ပြီးကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဘာသာပေါင်းစုံချစ်ကြီးညီညွတ်ရေးအဖွဲ့အနေနဲ့ဒေသခံတွေကြားရေရှည်အတူရှင်တွဲနေနိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့စီစဉ်ထားတယ်လို့ပြောပြပါတယ်။အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံပြီးရိုဟင်ဂျာလိုနိုင်ငံတကာကခေါ်ဝေါ်တဲ့တိမ့်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်လာရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင
်။ Gosh Bangya မနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပိပိခရီကျောင်းအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ခေါ်ရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူး။ဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲ။ဒေသခံလူမှုတိုင်ဝမ်တွေအားလုံးအတွက်စင်ခေါ်ချက်တွေစိုးရိမ်စရာတွေဘာတွေများရှိနေသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော်ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VA မြဝပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားစီလိုပါတယ်။ဒါရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံတွေကို VA မြဝပိုင်းစီကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VA မြဝပိုင်းဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@vanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါနေ့ daily line စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာချင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လွန်ခဲ့တဲ့52နှစ်ကရခိုင်ပြည်နယ်စစ်တွေမျိုးဆန်ရှားမှုကိုအခြေခံပြီးဒေသခံတွေရဲ့ဆန္ဒဖော်ထုတ်ပွဲလက်နက်နဲ့ဖြိုခွင်းခံခဲ့ရတဲ့နှစ်ပတ်လည်အောင်မေ့ပွဲအခမ်းအနားကိုဒီကနေ့ရခိုင်မျိုးသားပါတီဌာနချုပ်မှကျင်းပခဲ့ပါတယ်။နှစ်ပတ်လည်အခမ်းအနားကနေနောက်ထပ်လူမှုဆန္ဒဖော်ထုတ်ပွဲတွေပေါ်လာမှစိုးရိမ်နေတဲ့အတွက်ကျေကျေပြန့်ပြန့်မကျင်းပါဘူးလို့လေအခမ်းအနားစီစဉ်သူတွေကပြောပါတယ်ကိုဇော်ထက်ကသတင်းပေးပို့ထားပါရဲ့ရှင
်ဗိုလ်ချုပ်ကြီးနေဝင်ရဲ့တော်လိုင်းကောင်စီဆိုရလက်ထက်ဆန်ရှားပန်းနေရဲ့ပြဿနာကိုဖြေရှင်းပေးဖို့စစ်တွေမျိုးဒေသခံတွေကဆန္ဒဖော်ထုတ်ခဲ့တဲ့အချိန်လုံခြုံရေးတပ်ဖွဲ့တွေကလက်နက်နဲ့နှိမ်နှင်းခဲ့ရပါအဆိုရဘက်ကလူ28ယောက်သေဆုံးခဲ့တယ်လို့ကြေညာခဲ့ပေမဲ့သေဆုံးသူရာဂဏန်းရှိနိုင်တယ်လို့ဒီအရေးခင်မှာပါဝင်ခဲ့သူတွေကယုံကြည်ခဲ့ကြပါတယ်လလေရပြီစကိုညစ်ကြမှာဖြစ်ခဲ့တဲ့ဒီစံပြတနာနဲ့ပတ်သက်ပြီးသမိုင်းပင်ကားကယူနိုင်အောင်နှစ်ပတ်လည်နေ့အခမ်းအနားကျင်းပရတာလို့ရခိုင်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဦးခိုင်ပြည်ဆိုကပြောပါတယ
်ဘလို့ဘယ်ခိုင်းစားတယ်ဒီစံတဲ့အချိန်ပြစ်တဲ့အချိန်ပြက်လေးတွေရှိခဲ့တယ်ဘလို့ကျုံ့ခဲ့ရတယ်လေသမိုင်းရောက်မှာပေါ့နော်အဲ့ဒီဟာတွေကိုပြန်ပြီးတော့ပူပန်းနေအောင်ကျွန်တော်တို့ဘေးရှိမှာဘလို့အချိန်ပြစ်တယ်မှာဘလို့ဆုံးရှုံးမှုတွေဘလို့နိုင်ငံမှုတွေရှိခဲ့တယ်ဘာကြောင့်ကြောင့်ဘလို့ဖြစ်ရတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ဆက်သွယ်ဒီသမိုင်းကြောင့်တွေနဲ့ပတ်သက်လို့ lesson conversation တော့ဒီတွေ့ဖို့လောက်တာပဲဖြစ်ပါတယ
်တော်လိုင်းကောင်စီဆိုရလက်ထက်စီးပွားရေးလုပ်ငန်းအားလုံးကိုချုပ်ကန့်ထားတယ်လို့နိုင်ငံခြားဝေရအောင်စံတင်ပို့တာကိုလည်းလဝက်ကြီးအုပ်ထားချိန်မှာပြည်သူတွေကဆန်ရှားပါပြီးဒုက္ခရောက်ခဲ့တယ်လို့ရခိုင်ရေးဆိုရှားသူတွေကပြောပါရယ်1969မှာရာသီဥတုမကောင်းလို့စွားကင်းတွေပျက်စီးခဲ့ပေမဲ့အစိုးရကစံတန်ချိန်စေတန်းကျော်ပြပကိုပို့ခဲ့ရာကြောင့်ပြည်ရင်းမှာဆန်ရှားပါလာပြီးစံစည်းလည်းတက်သွားပါရယ်စ San Piatanago Pishin Bibu, Asoyago Sidri Didaganiga, Edinhe Ogola Satomyama Tansu Gejarawa, Uden Zen Soya letter, Shakai Nia Nama Kulo, Ami Kanarigo, Jay Pema Jimagevari, Tabi Mele, Dinizanga, Miauma Pibuage, Sanabia Lugo, Jeta Pagan, Chicken Ningate, Piatanamuri, Tamapiao, Shanghai and Dine, Dine Amiwe, Kanarigo, Jay Pema, Melodia Jango, Sidri Didagan, Taupide, Usan Yashika Piovari,
Definare Borang Bono, Sanare Topoyare, Eddie, Borang, Lenin, Tishanare, Chiki, Daha, Pizu, a bit, a man in Macamba, Pizu. Ninare, Pigure, Dukayo de, Pigure, Ate, O Inde, Sona Layare, Delomio, Chitapa.
Tolangosi letter got Pibuage, Situate San Piatanaha, Pamabi Gumine Padia, Dutu Nosso Munde Piadalo, Suyaga Suegevare, and Adon Pukunbi Ludo Ning Tadwao, now by my San Ugo, Piwegevare, Kmia.
Cosotadrin Pipu Taraba. အခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမှာနိုင်ငံသားဒါလုဒမဆိုင်ရာဥပဒေတည်အရအေးအေးမှုတွေလုပ်နေတဲ့အကြောင်းသတင်းလာကိုတင်ဆက်ပေးပါမယ်။2017ဇွန်လ3ရက်နေ့ကစလို့ထိုင်းနိုင်ငံတွင်မှာနိုင်ငံသားဒါလုဒမတွေတရားဝင်မှတ်ပုံတင်ရေးကုံဆုံးသွားပြီးရဲ့နောက်မှာတော့တရားမဝင်နိုင်ငံသားဒါလုဒမဆိုင်ရာဥပဒေတည်အရထိုင်းဆိုရာကတင်းကျပ်တဲ့အေးအေးမှုတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးနေဆက်အဝင ာနိုင်ငံသား၄ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါရှင
်။ထိုင်းတောင်ပိုင်းမှာဒီနှစ်အတွင်းမှာလူကုန်ကူးမှုတွေနဲ့လူဦးရေ900ထဲမှနေဖမ်းဆီးခံရတာကြောင့်မြန်မာပြည်ဘက်ခြမ်းကနေတားဆီးနိုင်ဖို့လိုတယ်လို့လည်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကဆိုပါတယ်။
ကျွန်တော်တို့ကအချမ်းပိတ်ဖို့လိုတာပေါ့ဗျာ။ပိတ်ဖို့ဆိုတာအဲ့ဒီလမ်းကြောင်းမှာဘလူတွေတည်နေတယ်အဲဘယ်လမ်းကြောင်းနေထွက်နေလဲဆိုတော့ဒါတွေသိမှာပဲလေ
အဲ့
ဒါရောတတ်နိုင်ဆုံးစောင့်ပြီးတော့ဟိုကိုကမုံနှင်းဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီလူတွေဒီဘက်ကိုမရောက်တော့ဘူးပေါ့ဒီထဲမှာလွတ်သွားတဲ့လူတွေဆိုရင်ဘယ်နှဘယ်နှယောက်လူကုန်ဦးခံလဲဟိုမောင်ဟိုဘယ်လိုခေါ်မလဲတရားမဝင်တဲ့ဘယ်လိုနေရာတွေအပုတ်ခံတာတွေလဲကျွန်တော်တို့ဟိုမသိရဘူးလေအဓိကဒီတရားခံဟိုပါပွဲစားဟိုဘာဖြစ်လို့မမိရလဲဆိုတော့အဲ့ဒါပေါ့မှန်မိတင်နေပြီကျွန်တော်ပြောတာလေ
ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့ဖျားသုံးစုမျိုးနဲ့အနီးဆုံးထိုင်းနိုင်ငံဘက်ခြမ်းကကန္တနာဘူရီပြည်နယ်ဟာလူမောင်ကိုသမားတွေရဲ့အဓိကလူသေးဆောင်ရလမ်းကြောင်းလဲဖြစ်တယ်လို့ကော့တောင်းရနောင်းလမ်းတွေကလည်းလူကုန်ကူးသူတွေကအများဆုံးအသုံးပြုလို့ရှိတာပါဒီအပိုင်းတွင်ဆန်ခရဘူရီခရိုင်နောင်လိုလမ်းမမှာဂိတ်ချထားတဲ့ထိုင်းစစ်တပ်ရဲ့စစ်စေးဂိတ်ကိုဖျက်ဖို့ကြိုးစားခဲ့တဲ့တစ်ကတ်ကားခဲရောင်ကားတစ်စီးကိုမောင်းလာတဲ့ထိုင်းနိုင်ငံသားပရာစစ်နဲ့ထိုင်းနိုင်ငံသူဝန်ဒီတို့နှစ်ဦးဟာကားနောက်ခန်းမှာမြန်မာနိုင်ငံသား၄ဦးကိုဖက်ပြီးတယ်ဆောင်လာခဲ့တာပါကားထဲမှာမြန်မာနိုင်ငံသားအမျိုးသမီး၃ဦးအမျိုးသား၁ဦးကိုဖက်ပြီးတယ်ဆောင်လာတာကိုထိုင်းစစ်တပ်ရဲ့စစ်ဆေးရေးတွေကရှာဖွေတွေ့ရှိပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံသားတွေကတော့အခုလိုမျိုးစစ်ဆေးရေးဂိတ်ကိုဖျက်ကျော်ဖို့မြန်မာ၁ဦးကိုဘန်းငွေ2500နဲ့လူကုန်ကူးသူတွေစီကနေလက်ခံပြီးခေါ်လာခဲ့တာဖြစ်ကြောင်းဝေခံခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံပိုင်တွေကပြောပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုတက်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတက်မှတ်လိုက်တာဟာလူကုန်ကူးမှုပတ်ကြော်ရေးဆိုင်ရာအနေဆုံးတက်မှတ်ချက်တွေကိုအပြည့်အဝပြင့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြင့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့လူကုန်ကူးမှုတက်ချေလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေပေမဲ့ TR2 စောင့်ကြည့်အစီအစဉ်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို10နာရီအထိ line to meter 25 kHz 1953ည line to meter 32 kHz 1783ည line to meter 57 kHz 9335နဲ့ line လက်မီတာ190 kHz 1905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော
့ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအင်မတန်ခက်ခဲကြတဲ့အခြေအနေတရက်နဲ့ကြုံခဲ့ရပူပါတယ်ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်သက်သာသွားရင်အောင်မှလဲပြိုမသွားဖို့ကိုကိုကိုတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ
်ကိုကျော်စီယာဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာကိစ္စရပ်တွေအပြင်တိုင်းဒေသတွေမှာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေရှိနေတာကြောင့် American အစိုးရနဲ့လွှတ်တော်တို့ကမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့စီစဉ်နေပါတယ်။အဲ့ဒီပိတ်ဆို့မှုတွေဘယ်တိုင်းတာထိလုပ်ဖို့ရှိသလဲ။အရေးယူမဲ့အထက်ဘယ်လိုလူတွေပါမလဲဆိုတာကို American ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်နဲ့ဆွေးနွေးထားတာကိုအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
သမရထမအစိုးရတက်လာပြီးတဲ့နောက်ပိုင်းဒီနိုင်ငံအကြားကဆက်ဆံရေးအထူးသဖြင့်ကျွန်တော်တို့စိတ်ဝင်စားတာကတော့စီးပွားရေးပိုင်းအရာဆက်ဆံရေးဟာဘလို့များပြောင်းလဲမှုတွေရှိခဲ့ပါသလဲဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့အခုပေါ့နော်အမေရိကန်နိုင်ငံကမြန်မာရေးရာ policy ကိုကြည့်မယ်ဆိုရင်အဖွဲ့အစည်းနှစ်ခုကိုအဓိကထားပြီးကြည့်ရမှာဖြစ်ပါတယ်ခင်ဗျလွတ်တော်ဘက်ရှိရယ်လွတ်တော်ဆိုအထက်လွတ်တော်နဲ့အောက်လွတ်တော်ပေါ့နော်ပြီးတော့ဒီအင်ဂျူရောဘက်ရှိရယ်လောလောဆယ်ကအထက်လွတ်တော်နဲ့အောက်လွတ်တော်ဘက်မှာကမြန်မာပြည်အရေးကိုကြည့်တဲ့အခါမှာစီးပွားရေးလူမှုရေးနိုင်ငံရေးအကုန်လုံးချုပ်ပြီးတော့ပေါ့နော် one issue issue တစ်ခုပဲထွက်နေရတော့ဗာလဲဆိုရခိုင်ရေးပေါ့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ကစီးပွားရေးပိတ်ဆို့မှုတွေဆိုင်ရှင်တွေပြန်ပြီးတော့ချမယ်ဆိုရဲအသက်နေထွက်နေတယ်ခင်ဗျာထွက်နေတဲ့ဟာလည်းလော်ဘီပေါင်းစုံကနေရခိုင်ရေးမှာအစိုးရရောသူတို့ချင်းတော့တက်မရောပေါ့နော်ဒီနေ့ဟုတ်ဒီနေ့နဲ့နံပါတ်၁ကတော့ accountability နံပါတ်၂ကတော့ဒီ repatriation ပေါ့နော်အဲ့ဒါတွေအတွက်ဟိုဖိအားပေးဖို့အတွက်တွန်းနေရဖြစ်တဲ့အတွက်လွှတ်တော်ကလည်းအဲ့ဒီလေတံနဲ့အညီပေါ့လိုက်ပြီးတော့က push လုပ်ဖို့ legislative bill တင်သွင်းပြီးဖြစ်တယ်လွှတ်တော်ဘက်ကဘလောက်ပဲပြောပြောလွှတ်တော်ဘက်ကဘလောက်ပဲအတန်းထွက်ထွက်အင်ဂျီရောကလွှတ်တော်နဲ့အတွေးခေါ်ညီလားဆိုတော့ကျွန်တော်ကြည့်ရတဲ့အခါမှာအတွေးရတာတော့အင်ဂျီရောဘက်ကအဲ့လောက်ကြီးအထိစီးပွားရေးပိတ်ဆို့မှုကိုအရင်ကလိုမျိုးပြင်းပြင်းထန်ထန်တင်ဖို့မရှိဘူးလို့ကျွန်တော်တို့မြင်တယ်မရှိဘူးလို့ကျွန်တော်တို့သုံးသပ်တယ်တခုပဲအဲ့ဒါတော့ဘာလဲဆိုတော့အခုသူတို့အစ်စ်ဝင်လာတဲ့ Global Magnitsky ဆိုတဲ့ sanction ပိတ်ဆို့မှုပေါ့နော်အဲ့ဒါတော့ဒါကဘာလုံးဆိုင်ရာ sanction တွေဖြစ်ပြီးတော့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုဒီ American အစိုးရဘက်ကနေပြုလုပ်မိတယ်လို့ထင်အဲ့ထင်တဲ့ပုံကိုနဲ့အဲ့ပုံကိုနဲ့ဆက်ဆက်တဲ့ဖွဲ့စည်းလူဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တဲ့ sanction ပေါ့နော်အဲ့ဒါနဲ့ပို့ပြီးတော့ဥတယောက်ချင်းစီပြီးတော့သူချင်းတမတော်အတွင်းကပုံကိုအချို့ပဲစီဝါရေးပိတ်ဆို့မှုချမယ်လို့အခုလည်းတယောက်တော့ချထားရပါတော့ဒါပေမဲ့ရှေ့ဆက်သွားရင်လည်း2ယောက်3ယောက်တော့မဟုတ်လည်းအလွန်ဆုံး5ယောက်10ယောက်ကနေထပ်ပြီးတော့ပို့ပြီးချဖို့ချမယ်လို့ကျွန်တော်တို့မမြင်ဘူးခင်ဗ
ျ Global Magnitsky Act ကတော့ရုရှားအစိုးရရဲ့ပြောကားကြောင့်တည်သွားတဲ့ဒီရုရှားအတိုက်ခံခေါင်းဆောင်ကိုအခြေပြုပြီးပြဋ္ဌာန်းခဲ့တာပေါ့နော်ဆိုတော့ဒီ Global Magnitsky Act နဲ့ချမှတ်မယ်ဆိုရင်မြန်မာပြည်အတွက်ပိုကောင်းတာလားခင်ဗျာ
အဲ့ဒါကဘာကောင်းလဲဆိုတော့ကအရင်တော့လိုမျိုး IEPA လိုမျိုးဘာမှဆိုင်ရှင်လိုမျိုးဒီနိုင်ငံလုံးဆိုင်ရာချမှတ်မှုမဟုတ်တဲ့အတွက်အရသာအစိုးရရောပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောအစိုးရပိုင်း conglomerate တွေပေါ့နော် MECO UMEHR လိုမျိုးအဖွဲ့အစည်းအတွက်ရောခရီးရိုက်မှုနည်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အမေရိကန်လွတ်တော်ကမြန်မာပြည်ပေါ်ထားတဲ့သဘောထားကရောဘယ်လိုရှိလဲခင်ဗျာကိုလာဖုံးမြင့်တို့တိခောက်တိရတဲ့အခြေအနေအရာပေါ့လေ
လွတ်တော်အတွင်းမှာလည်းအခုကအောက်လွတ်တော်မှာတော့မြန်မာပြည်ကဒ ီထဲထဲဝင်ဝင်ပေါ့နော်စီးပွားရေးဆန်ချင်ထပ်ပြီးတော့ချမှတ်ဖို့အတွက်အာဒီသပြင်းနေတယ်တို့ပင်ကအထက်လွတ်တော်မှာကြတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်ရဲ့အခုကျွန်တော်တို့တိုင်းပြည်ပုံကုန်နဲ့လည်းဟိုပုံကုန်ရေးရရင်ရင်းနေတဲ့ rich မကောင်းတော့နော်ဒီအထက်လွတ်တော်ဥက္ကဋ္ဌပေါ့နော်သူကဒီဒါဝင်လာတဲ့မြန်မာပြည်ကိုတင်သွင်းဖို့ဆန်ချင်ဝင်လာတဲ့အကောင်လုံးကသူကဗီဒီယိုသုံးပြီးရိုက်ချတယ်အဲ့တော့အဲ့အတွက်ကြောင့်မလို့ပေါ်လွတ်တော်မှာတော့မြန်မာပြည်အတွက်တည်တဲ့ဆန်ချင်ဆိုတာအောင်မြင်ဖို့ကလမ်းနေတယ်မဖြစ်တော့ဘူးဒီပြင်သူတို့ဟို NDA လိုမျိုးဟို National Defense Bill နဲ့တွဲပြီးတော့သူတို့တင်လာအောင်မှအဖြုတ်ချခံရတယ်
။ဒါပေမဲ့လက်ရှိမှာကနိုင်ငံတကာကယင်းနှိမ့်ညံ့မှုတွေဒီ FBI နေထင်သလောက်ရောက်မလာဘူးဖြစ်နေတော့ American company တွေဘက်ကရောမြန်မာနိုင်ငံအပေါ်ဘလို့သဘောထားကြတယ်လဲခင်ဗျာ
။ Reputational risk ရဲ့ဒီ company တွေကလည်းခင်ဗျာသိရတဲ့အတိုင်းပဲနိုင်ငံတကာနိုင်ငံကိုဝင်ပြီဆိုရင်ဒီဥပဒေနဲ့ဟိုဥပဒေပေါင်းတဲ့ policy ကတပိုင်းလေဒီအမြင်ပေါ့ optics ကဘလို့မြင်လဲဆိုတာလေဒီ American company တွေတအားအရေးကြီး။ဘာလို့လဲဆိုတော့သူတို့ကဟိုတကဘာလုံးမှာလက်ပတ်ပြီးတော့သူတို့ operation တွေအကုန်လုံးကလုပ်နေရအောင်။အဲတော့ကဲပြီသူတို့မြန်မာနိုင်ငံကိုအခုလိုမျိုးသိပ်ပြီးတော့နိုင်ငံတကာမီဒီယာဝန်ကြီးမှာအောင်နိုင်ငံတကာရဝန်မှာအောင်လည်းသိပ်ပြီးမတိမငြိမ်ဖြစ်နေတဲ့အချိန်မျိုးမှာဝင်သူတို့ရဲ့ blowback ပေါ့နော်။ဒီ media blowback ကိုလည်းသူတို့ကထည့်ပြီးစဉ်းစားတယ်။အဲတော့အဲအကုန်လုံး reputational risk factor တစ်ခုရယ်။နောက်တစ်ခုကကြာတော့ဗာလဲဆိုတော့ဒီလမ်းနဲ့ဒါဆက်သွေးရေးနော်မြင့်တင်မှုလိုအပ်တာတွေအလက်စစ်မြင့်တင်မှုလိုအပ်တာတွေ capacity လူစွမ်းအားအရင်မြင့်တင်မှုလိုအပ်တာတွေအဲ့ဒီ challenges တွေပေါ့နော်ခက်ခဲလေးတွေကတော့ထုံးစံတိုင်းပဲရှိနေသေးတော့မှာပဲ
ဒီ Oculus 1ရက်နေ့မှာဆိုလို့ချင်းမြန်မာနိုင်ငံက company မပုံတင်တဲ့ဥပဒေတွေစပြီးအသက်ဝင်တယ်လေဒီလက်ရှိဆိုတာတည်းမှာပြန်ပြီးတော့ပြင်ဆင်ရေးဆွဲပြထားလိုက်တဲ့ဥပဒေတွေပေါ့နော်ဆိုတော့ကျွန်တော်တို့ရေဘောအဲ့ဒီဥပဒေတွေကိုကြည့်ရတာကတော့ပြည်တွင်းစီးပွားရေးလုပ်ငန်းနေအလုပ်ကံခွင်လန်းနေတိုးတက်အောင်လှုပ်ဆောင်တယ်လို့ယူဆရတဲ့အပြင်နိုင်ငံခြားကယင်းနှိမ့်ညွန်မှုတွေလည်းပိုပြီးရောက်လာအောင်ဆွဲဆောင်တဲ့သဘောတက်ရောက်တယ်လို့မြင်လို့ရတယ်လေ။ဘာလို့ဆိုတော့သူကဟိုကုမ္ပဏီမှပုံတင်တဲ့ဥပဒေတွေကိုအများကြီးဖြေလျှော့ပေးလိုက်တယ်။နောက်ပြီးတော့ online ကနေမှပုံတင်လို့လွယ်ကူအောင်သူတို့လှုပ်ပေးတယ်ပြောတယ်ဒါဟိုလောလောဆယ်မှာလှုပ်ပေးတယ်ပြောတယ်ပေါ့နော်။ဟိုတကယ် online ကအလုပ်ဖြစ်သေးမဖြစ်သေးတော့ကျွန်တော်လည်းမသိသေးဘူးပေါ့။နောက်တစ်ခုကဒီနိုင်ငံသားတွေမြန်မာနိုင်ငံမှာလာပြီးအစုရှယ်ယာယင်းနှိမ့်ညွန်တာနဲ့ရခိုင်နှုန်းကိုလည်းသူကမြင့်ပေးလိုက်တယ်30ရခိုင်နှုန်းအထိတိုးပေးလိုက်တယ်ဆိုပြီးတော့အဲ့ဒီဥပဒေမှာပေါ်ပြထားတာရှိတယ်ဆိုတော့အဲ့လိုမျိုးဥပဒေတွေပြောင်းလဲတာကရောကိုလာဖုံးမြင့်တို့ကိုစားပြုတဲ့ US ASEAN Business Council ကအဖွဲ့ဝင်တွေအတွက်စိတ်ဝင်စားမှုပိုရှိလာစေမလားဒီဟာတွေကဘောနော်အစိုးရရည်ရွယ်သလိုမျိုးနိုင်ငံတကာယင်းနှိမ့်ညွန်တာမှုတွေပိုရောက်လာနိုင်သလား
အခုဒီ company law အသိကနံပါတ်1ကတော့ဒီနော်အလိုမျိုး bureaucratic red tape ပေါ့ဗျာမကြတော့ဘဲနဲ့တက်ပြီးတော့ online ကနေပဲအကုန်လုံးလုပ်လို့ရတယ်ဆိုတာအားလုံးတို့အများကြီးပို့ပြီးတော့ရရကူကူတော့ယင်းနှိမ့်ညွန်းမှုလုပ်ငန်းတွေလှုပ်ဆောင်လို့ရအောင်လို့ land design ဖွင့်ပေးလိုက်တယ်လို့ဆိုတော့အဲ့နောက်တစ်ခုကပါလဲဆိုတော့ဒီနိုင်ငံတကာလုပ်ငန်းတွေရဲ့30ရာခိုင်နှုန်းထိပိုင်ရင်တို့ရဲ့စီးပွားရေး model ပေါ့နော်ပြည်တွင်းလုပ်ငန်းတွေလိုမျိုးပဲတန်းတူတဲ့အခွင့်အရေးရမယ်ဆိုတာကဝင်လာတဲ့လုပ်ငန်းတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတွင်းမှာရှိရင်းဆွဲလုပ်ငန်းကြီးတွေအားစအသေးလက်လုပ်ငန်းတွေအားစပို့ပြီးတော့ယင်းနှိမ့်ညွန်းမှုတွေပို့ပြီးတော့ capital ပေါ့နော်တိုးလာမယ်ရလာမယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်နောက်တစ်ခုကတော့တိတ်ပြီးတော့လူတွေပြောကြတယ်ရပါလဲဆိုတော့ဒီ foreign investment 30ရာခိုင်နှုန်းဆိုတာလက်ရှိလက်ဝဲဒီပြည်တွင်းလုပ်ငန်းတွေနဲ့မကဘဲနဲ့ရန်ကုန် stock exchange ပေါ့ကျွန်တော် stock ဈေးကွက်မှာပါforeign area ဝင်ရောက်ပြီးတော့ stock way ယူလို့ရတယ်ဆိုတာကျွန်တော်တို့ YSX ရဲ့ potential အများဆုံးမြင့်တင်ပြီးအဲ့ဒါလို့ကျွန်တော်တို့ထင်ပါတယ
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတာပါရှင်တော်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေပဲဖြစ်ပါတယ်။ VOA ကို Internet ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တော်တာရှင်တွေနားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ပညာရေးဌာနကပြဋ္ဌာန်းထားတဲ့သင်ယူတွေကိုအခြေခံပြီးဆယ်တန်းကျောင်းသားကျောင်းသူတွေအတွက်ဇီဝဗေဒနဲ့ဓာတုဗေဒပညာရပ်တွေကို Augmented Reality နည်းပညာနဲ့လက်ကင်စမတ်ဖုန်းပေါ်မှာသုံးဘက်မြင်လေ့လာနိုင်မဲ့ App တွေမြန်မာနိုင်ငံမှာရှိနေပါပြီ။ 360 company ကတီထွင်ဖန်တီးထားတဲ့ဆယ်တန်းနဲ့တန်းတန်းကျောင်းသူကျောင်းသားတွေအတွက်ပညာရေးသင်ကြားခု app 3မျိုးအကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင
်။ကွန်ပျူတာနဲ့တီထွင်ထားတဲ့ပုံတွေကိုလက်ကိုက်စမတ်ဖုန်းပေါ်မှာ 3D သုံးပတ်ပြင်ပြင်ထိုင်အောင်ဖန်တီးထိုင်တဲ့AR လို့အတူကောက်ခေါ်တဲ့ Augmented Reality နည်းပညာကိုများသောအားဖြင့်ဖြော်ပြရင်းတဲ့စီးပွားရေးလုပ်ငန်းတွေအတွက်ကမ္ဘာမှာအသုံးများကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့ AR ဒီပညာသုံးပညာရေးသင်္ထောက်ကူ App တွေထူးထူးခြားခြားရှိပါတယ်။ဓာတ်တင်ပုံလို့နာမည်ပေးထားတဲ့သင်္ထောက်ကူ App 3မျိုးကို360ဆိုတဲ့ကုမ္ပဏီကတီထွင်ဖန်တီးထားတာပါ။တန်းနဲ့ဆယ်တန်းကျောင်းသားတွေအတွက်ဖန်တီးထားတဲ့ဓာတ်တင်ပုံ App တွေနဲ့ပတ်သက်လို့360 company ကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့မတ်လလဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ Destin Phone ဆိုတဲ့ brand name နဲ့ပေါ့နော် app 3ခုလုပ်ထားပါတယ်အာ marketing မှာလည်းရောင်းနေပါတယ်အဲ့ app 3ခုကတော့စဲရင်ကျောင်းသားတွေအတွက်ဆိုရင် bio နဲ့ chemistry ပေါ့အဲ့ဒါကျွန်တော်တို့ကသင်ယူသင့်တဲ့အညီအာမေကွန်ဟောင်းနေတဲ့ chemistry site လုပ်ထားတယ်နောက်မေကွန်သစ်တွေအတွက်လည်းမေကွန်သစ်တွေအားကြီးဖန်တီးထားတယ်ပေါ့နော်ဒီ app ထဲမှာဆိုရင် feature မောင်း၅ခု၆ခုလောက်ပါတယ်အဲ့ဒီမှာ augmented reality ကတော့ feature တစ်ခုပေါ့နော်တခြား feature တွေကတော့ကျွန်တော်ဖက်ဆောင်အုပ်ကို colorize လုပ်ထားတဲ့လိုမျိုးတဘောမျိုး highlight တွေကိုဖက်ဆောင်ရဲ့ highlight တွေကိုအကြောင်းနေတဲ့အတူကြည့်လို့ရတယ်နောက် interactive features တွေနောက် video တွေ interactive features ဆိုတော့ဟိုကိုယ်တိုင်ဝင်ပြီးတော့လှုပ်ရှားပြီးတော့ game ကစားလို့မျိုးပေါ့ဝင်လုပ်လို့ရတယ်နေလာလို့ရတယ်ဟာနောက်ကတော့ video file တွေပါတယ်ဟုတ်ကဲ့မာတန်တနေရှင်းပြထားတဲ့ animation လေးပေါ့အဲ့လိုမျိုးလေးတွေလည်းကိုယ်တိုင်လုပ်ပြီးတော့ထည့်ထားပါတယ်။ GAN ကလေးတွေထုတ်ထားတဲ့ဒီ Tesla Mon ဟာမှာတော့ AR feature ဆိုလဲကျွန်တော်တို့အများကြီးထည့်ပေးထားတယ်ပေါ့နော်59ဘုံလောက်တော့ထည့်ပေးထားတယ်။ Grade 1 Pixel မှာပါတဲ့ vocabulary ပေါင်း59လုံးအကုန်လုံးထည့်ပေးထားတာ
။ပုံတွေအချက်အလက်တွေပါတဲ့ Flash Card ကပ်ပြားလေးတွေကိုဓာတ်တင်ပုံ App ကနေတဆင့်ကြည့်ပဲဆိုရင် Phone Screen ပေါ်မှာရုံလုံးကြွပုံတွေကိုမြင်ရမှာဖြစ်ပါတယ်။AR app တစ်ခုကနေရုံလုံးကြွပုံပေါင်း80နီးပါးကိုမြင်ရနိုင်တယ်ဆိုတာက360ရဲ့ထူးခြားတဲ့ဖန်တီးမှုဖြစ်တယ်လို့မတ်လလဝင်းကပြောပါတယ
်ကျွန်တော်တို့လိုမျိုးဟိုကပုံပေါင်း89ပုံ app တစ်ခုထဲမှာလုပ်တယ်ဆိုတာတကယ်မှလည်းမလုပ်နိုင်ဘူးတော်တော်လေးဒါ optimize လုပ်ရတဲ့အပိုင်းတွေပါတယ်ပေါ့နော်အဲ့ဒါလေးတော့ထူးခြားပါတယ်နောက်တစ်ခုကဆောင်ရွက်ပွဲတွေလည်းအများကြီးပါတယ်ဆောင်ပွဲဆိုလည်းဒီအစိုးရဆောင်ပွဲပုံစံအတိုင်းဖတ်ကြည့်ရတယ်နောက်ပြီးတော့multiple choice ပေါ့နော် human ရေးတဲ့ဟာတွေတော့ fill in the blank တွေပုံဆွဲတာတွေဒါတွေကိုမိကုံးပေါင်းထောင်ပေါင်းနဲ့ချီပြီးတော့ထည့်ထားတဲ့အတွက်ဒါဟိုပြီးပါတဲ့အတွက်လည်းကိုကလေးကိုဆောင်ပွဲမှာအမှတ်ကောင်းနေခြင်းဒါကျွန်တော်လေးအကျိုးရှိတယ်ဆိုတော့သိရတယ်ပေါ့ကျွန်တော်တို့ကတော့ learning app entertainment app တခုမဟုတ်
မြန်မာနိုင်ငံအနှံ့ဈေးခွက်ထဲမှာရနိုင်တဲ့ဓာတ်တင်ပုံ app တွေကအစိုးရရဲ့တရားဝင်သေယုံညွှန်းတဲ့အပေါ်မှာအခြေခံပြီးဖန်တီးထားတာဖြစ်ပါတယ်
ကြောက်ခဲ့ထားတာရွေထားတာတော့ကျွန်တော်မြန်မာကျောင်းသွားတယ်မြန်မာဖက်ဆောင်ကိုတုံးရတယ်သူရရဲ့ curriculum ကိုမြင်ညာတာဖြစ်တဲ့အတွက်အဲ့လိုကျောင်းကျမ်းသားတွေကိုရွေပြီးတော့ကျောင်းပါတယ်ဒီတော့ဆိုကျွန်တော်မြန်မာပြည်ကနေကျောင်းသားတွေတည်တဲ့သူတိုင်းဟာမရှိကျွန်တော်တို့တရုတ်ပြည်ကဟာလေးကိုပုံလေးကိုဆွဲတော့ဒီပုံလေးဆွဲတော့ YouTube မှာဆိုတော့ဗီဒီယိုလေးတစ်ခုတွေ့ရနှစ်ခုတွေ့ရအဲ့လိုပေါ်ရတယ်အခုဒီကကိုမြန်မာကျောင်းသားတွေအတွက်တည်တဲ့တည်တည်ဆိတ်တဲ့ကိုလှုပ်ထားတဲ့ app ဟိုသင်ရိုးကုန်ပေါ့ဒီ chapter မှမချင်ပါဘူး
ဒီ app ကပေါ့နော် smartphone ရှိတဲ့သူတိုင်းကသုံးနိုင်တဲ့ app မျိုးဆိုတော့ចောင်းသားတွေဘက်ကရောဒီ app အပေါ်မှာတုံ့ပြန်မှုရောအမားတို့ဘယ်လိုမျိုးပြန်ရပါလဲရှင
့်ကျွန်တော်တို့ចောင်းသားတွေဘက်ကရောဟိုတော်တော်များများဒီ AR feature ဆိုတော်တော်လေးကြိုက်ကြတယ်ဆို AR feature ဆိုကြိုက်ကြတော့ true ချင်းပေါ့နော်ဆယ်တန်းဆိုရင်ဆယ်ရှင်မတွေလည်းသူတို့စာပြင်းငန်းတွေမှာတုံးတယ်ပုံတွေလည်းပို့လာတယ်နောက်ပြီးတော့ဟိုဟာသူတို့ video file တွေလည်းတော်တော်လေးကြိုက်ကြတယ်ဆိုတော့မြန်မာလိုမျိုးအတန်အတွက်လေးနေဒီ animation လေးဆိုလဲကိုယ်တိုင်လုပ်ထားတော့သူတို့အရင်လဲတစ်ခါမှအဲ့လိုမျိုးလေးစိတ်မတွေ့ဘူးပေါ့နော်ပုံလေးတော့ပဲကျွန်တော်တွေ့ပြီးတော့အဲ့ဒါလေးပို့လို့ခြင်းလဲ AR လဲပို့လို့ခြင်းလဲလို့ပြောပါအဲ့တော့ကျွန်တော်တို့အနေနဲ့အခုချိန်မှာတော့ဟိုဆွေးနွေးချက်ပါတာလိုက်ရှာတယ်အဲ့ဒါတော့ဒီတယောက်ကိုယ်ရေပေါ့မြန်မာပြည်တယောက်ကိုယ်ရေကတော့ကျွန်တော်တို့အကူအညီပဲဆိုရင်ကျွန်တော်တို့ကဒီကျောင်းသားတွေကြီးဖို့အတွက်ဒီ video file တွေကိုအများကြီး free လုပ်ပေးရလို့ရတယ်ပေါ့နော်အခုချိန်မှာတော့ကျွန်တော်တို့က limited ဟို number ပဲရှိသေးရပေါ့ပါပါလို့ဆိုရင်လည်းကျွန်တော်ရှိခုလောက်ပဲရှိသေးတယ်ကျွန်မရှိလဲရှိခုစကူလောက်ပဲရှိသေးတယ်ပေါ့နော်အဲ့ဒါဒါပေမဲ့တကယ်လို့ဒါဒီ Origin ရော MPD ရော Telenor ရောဒီလိုမျိုးကြည့်တဲ့ video တွေကို data free ပေါ့နော်ဥမာကျွန်တော်တို့ Facebook ကို data free တချို့တော်ကိုရဲ့အလုပ်လိုမျိုးလုပ်ပေးနိုင်တယ်ဆိုရင်ကျွန်တော်မြန်မာကျောင်းသားတွေရောစီစမတွေရောမိသားစုတွေကတော့တော်တော်လေးကျူးရှိမှာပါ
ဒီမြန်မာနိုင်ငံမှာပေါ့နော်စမတ်ဖုန်းသုံးတဲ့လူကတရားရဂိုင်းထုံးနှီးပါလောက်အခုသုံးနေကြပြီလက်ကင်ဖုန်းသုံးနေကြတဲ့အခြေအနေရောက်နေပြီဒါပေမဲ့ဒီအခုမလက်လဝင်တို့ထွင်ထားတဲ့ဒီနှီးပညာမမလည်းပြောပါတယ်တော်တော်လေးရှေ့ပြေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးအနေထားမှာဒီဟာတွေကိုကိုပေးခြင်းနဲ့ဟာနဲ့ဟိုကိုရစေခြင်းနဲ့လူနဲ့ကြားမှာရအောင်လို့ရောအမတို့အနေနဲ့ဘယ်လိုမျိုးအခက်အခဲတွေကိုကြောဖြတ်ရလဲရှင့်
ပညာရေးကိုနောက်ပိုင်းပို့ပြီးတော့ဟိုဟို access ကို equal access ရနေကြတယ်ပေါ့နော်မဟုတ်ရင်ကျွန်တော်ဆိုရန်ကုန်မှာပဲမွေးရန်ကုန်မှာပဲကြီးကျွန်တော်တက်ကအခွင့်အရေးတွေလည်းတကယ်မှရှိပြင်မယ်ဟိုကျွန်တော်တို့နေရနေပြားမှာရှိတဲ့ clay တွေအတွက်ကြတော့အခွင့်အရေးဆိုတဲ့ဟာကဟိုမြို့လာမှာရတယ်လို့ဖြစ်နေအဲ့ဒီဟာကိုကျွန်တော်တို့အဲ့ gap ကိုဖြည့်လိုက်ခြင်းတော့ဖြည့်ကျင်တော့ဘာနဲ့ဖြည့်လဲဆိုတော့ဒီ smartphone နဲ့ဆိုရင်အားလုံးဖြည့်နိုင်တယ်အခုဆိုရင်လည်းကျွန်တော်ကြားရတဲ့ feedback တွေဆိုတီးတိမ်ဘက်ကကျောင်းကဆရာဆရာမလေးဆိုသူတော်ကြည့်ကြည့်တင်တယ်ဆိုတော့နောက်လေထပ်ထုတ်ပြီးပါအောင်တခြားဘာသာတွေကတော့ရမှာလေအဲ့လိုမျိုးအရင်တောင်းဆိုလာတယ်ပေါ့နော်ကျွန်တော်ဖြစ်ဖြစ်ချင်တာလိုက်တာပေါ့ဒီတော့ဆိုရင်ဒီလိုမျိုးကောင်းတဲ့ပညာရေးသင်ထောက်ပြုတွေဆိုရင်ဒေးလက်အားကြီးရေးသိန်းကိုတော်တော်များများပေးမှရတယ်ပေါ့နော်အခုကကျွန်တော်တို့ကတောင်းကနန်းလေးမှတောင်းကြော်လေးတောင်းကွဲအောင်မဖြစ်ဘူးပေါ့နော်အဲ့လိုမျိုးကျောင်းနေဆိုတဲ့ဟာကတော်တော်ကြီးကြီးပေါ့ရယ်ကျွန်တော်တို့ကြီးရတဲ့ဟာနဲ့လည်းကြိုက်တယ်ဒါပေမဲ့ဒီအစောပိုင်းကာလတစ်ခုမှာတော့မိဘတွေကအရင်လဲဒီပညာရေးအတွက် app တွေကမရှိတဲ့ခါကြောင့်မိဘတွေကဒီဖုန်းကိုစာလုပ်တဲ့ဟိုအနေနဲ့မမြင်ကြဘူးပေါ့နော်သူတို့မျက်စိထဲမှာကလေးကဖုန်းကင်ပြီးဆော့တာပဲမြင်ပြီးတော့ဖုန်းဆော့တယ်လို့ပဲသတ်မှတ်နေရတယ်ပဲတဖြည်းဖြည်းကျွန်တော်မြန်မာပြည်ကမိဘတွေပို့ပြီးတော့ပညာရေးကိုသူတို့အားပေးပါတယ်ဒါပေမဲ့ဖုန်းနဲ့ပညာရေးကိုလည်းအားပေးလာဖို့ကျွန်တော်အဲ့ဒီဟာလေးတစ်ခုတော့ကြိုးစားနေရတယ်ပေါ့
360 company ကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့မလလဝင်းဖြစ်ပါတယ်။အနာဂတ်ပညာရေးမှာနည်းပညာအခြေခံတဲ့ပစ္စည်းတွေကပညာရေးသင်ထောက်ကူပစ္စည်းတွေဖြစ်လာတယ်ဆိုတာကိုမြန်မာနိုင်ငံမှာပို့ပြီးတော့ကြဲကြဲပြန့်ပြန့်သိရှိသဘောပေါက်လာချဖို့မျှော်လင့်တယ်လို့မလလဝင်းကပြောပါတယ်ရှင်။မတ်စမြင့်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့ကဘာတဝန်းအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နေပေအသီးသီးကထင်ရှားကြော်ကြားလူသိများသူတွေကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်။ပါပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်တင်းလာမှာတော့ဟောလွန်ခဲ့တဲ့နှစ်ပေါင်းများစွာကအထူးနာမည်ကျော်ခဲ့တဲ့ Beatles အဖွဲ့တွေကမူရင်းအစိုးရကြီး Paul McCartney တယောက်သူရဲ့ပြည့်တဲ့ကိုဘလို့များအံ့ဩမှုတွေစောင့်ခြင်းပေးသွားခဲ့ပါလေဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုပြောပြပေးသွားပါမယ်လွန်ခဲ့တဲ့နှစ်90ကျော်လောကနာမည်ကျော် The Beatles အဖွဲ့ဆိုပြီးတော့အထင်ကရဖြစ်လာစေခဲ့တဲ့ဗြိတိန်နိုင်ငံလီဗာပူးမြို့က Carven Club မှာ Beatles ဆိုတော်ကြီး Paul McCartney တယောက်ဇူလိုင်လကောင်ပိုင်းတုန်းကအများကြီးကြူပြီးကြေညာထားတာမဟုတ်ခင်းနဲ့ရုတ်တရက်လာပြီးဖြောပြပွဲလေးတစ်ခုလုပ်ခဲ့တာမလို့လီဗာပူးကသူ့ရဲ့ပရိသတ်တွေအမတန်မှကိုဝမ်းသာအားရဖြစ်ခဲ့ရပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ Paul McCartney ကအဲ့ဟိုကားနဲ့ရောက်လာတော့သူ့ရဲ့ပရိသတ်တွေက Wine Draw All His Jewels ကိုကြားတာကြည့်ရတော့လွန်ခဲ့တဲ့1960ပြည့်လွန်တော့ကမြင်ကွင်းတွေကိုပြင်ပြီးတော့အမှတ်ရစီရပ
ါI've come back because I've done a rock and roll album called Run Devil Run and we're plugging it. Plug, plug.
Magic and Mystery Tour. I saw her standing there. ဆိုင်ရဲ့တချင်တုန်းကဘီတဲဆဖွဲ့ရဲ့အောင်မြင်ကြော်ကြားရဲ့တချင်တော်တော်များများကိုသူတိဆိုပြသွားတာမလို့သူ့ရဲ့ပြည်သက်တွေအကြိုက်တွေးခဲ့ရပါလေ။ Paul McCartney ကလာမဲ့စက်တင်ဘာလမှာတော့ Egypt Station နာမည်နဲ့တေးတပြတစ်ချက်ထုတ်ဖို့ရှိရပါဘူး။ဒီတော့စပွဲက1962ခုနှစ်မှာအင်္ဂလန်မြောက်ပိုင်းစကန်မြို့လေးဖြစ်တဲ့လီဗာပူးမြို့ကခတ်သေးသေးကာဗန်ဆိုတဲ့ဘားမှာစပြီးတော့ပွဲဥထွက်ဖြောပြေးခဲ့ပါတယ်။အဲ့နောက်ပိုင်းမှာသူတို့အဖွဲ့ကိုတကွာလုံးကလူကြိုက်များထင်ရှားခဲ့ပြီးတော့1980မှာတော့သူတို့အဖွဲ့ကွဲသွားခဲ့တာပါ။ဒီကိစ္စကိုခံထားတဲ့ခမ်းမဆောင်ကြီးတွေမှာဖြောပြေးရလေရှိတဲ့ Paul McCartney တယောက်ဒီတစ်ခါမှာတော့လူ350လောက်ပဲစံနေအဲ့ club အခန်းချင်းထဲမှာတနအိကြသူ့ရဲ့ပရိသတ်နဲ့စကားပြောလိုက်တချင်းတွေဆိုလိုက်နဲ့ချော်ပြီးသွားခဲ့ပါလိမ့်ရှင်ဗီဒီယိုတက်ဓာတ်ပုံတွေနေရစီးရီနဲ့ပြည်နေတဲ့အိတ်ခန်းချင်းတွေမှာပရိသတ်တွေကလည်းသူနဲ့အတူတချင်းတွေလိုက်ဆိုခဲ့ကြပါတယ်ဟ ဟိုးနှစ်ပေါင်းများစွာတော့ကျွန်တော်တို့တွေဒီကိုလာပြီးတော့တိခတ်ဖြောပြေးခဲ့ကြတယ်အနာဂတ်မှာကျွန်တော်တို့ဘယ်လိုဖြစ်လာမလဲသိရမှာမဟုတ်ပါဘူးဒါပေမဲ့တိတ်ကိုအစဉ်ပြေးခဲ့ပါတယ်လို့ပေါ်မက်ကန်နီကသူ့ရဲ့ပြည်သက်တွေကိုပြောပါတယ်သူတို့ဖြောပြေးတဲ့ခေတ်တုန်းကမူရင်းကာဗန်ကလပ်ကတော့1983ခုနှစ်ခရီးကပိတ်သွားခဲ့ပါပြီအဲ့နောက်မှာတော့တဖြည်းဖြည်းအစအုံတွေကပြည့်စည်ရွံ့ ဒီနေ့ကျွန်တော်တို့ရဲ့အိမ်နေရာမှာပဲအဆောက်အအုံပြင်ပြီးဆောက်ခဲ့ပါတယ်။ထောင်900ကိုကျက်ဂိုဂုနှစ်မှာပေါ်မက်ကန်ဒီတယောက်အိမ်မှာတိခတ်ပြီးဖြောပြေခဲ့ဘူးသေးပါတယ်။သူ့ရဲ့ပြည့်တဲ့တခုဖြစ်တဲ့ဖန်လော်ဒီရိုင်ယန်ကတော့အသက်25ခုနှစ်နဲ့ပဲရှိသေးတယ်လို့သူ့ရဲ့အသက်နဲ့ဆိုရင်အဲ့အချိန်ကိုမမီလိုက်ပါဘူး။သူကဒါတကယ်ကိုအိမ်မက်တခုပါလွန်ခဲ့တဲ့1900ဇူလ Performing Arts Liverpool အမှုပညာသိပ္ပံမှာလုပ်တဲ့အမေဖြေပွဲမှာ Mr. McCartney တက်ရောက်ပြီးဖြေကြားခဲ့ပါတယ်။အဲ့မှာသူ့အနေနဲ့ drop ဖြစ်ပြီးလုပ်ရတဲ့ဂီတသမားတွေတဲ့ဘသူကိုအကြိုက်ဆုံးလဲလို့ပြည်သက်ကမေးမြန်းတော့တစ်ချိန်လုံးက Beatles အဖွဲ့မှာသူ့နဲ့တွဲလုပ်ခဲ့တဲ့ John Lennon, George Harrison နဲ့ Ringo Starr ကအစချီပြီးသူနှစ်သက်တဲ့ဂီတသမားတွေရဲ့နာမည်ကိုပြောသွားခဲ့ပါတယ်ရှင်။ Hey y'all.ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.မအေးတနာကျော်စီစဉ်သူဆက်တဲ့တက်တရံသတင်းမှာအပြီးမှာတော့ခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာကိုကျော်ဇေယဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်။ကျွန်တော်ယုံကြည်ရဝင်းပြောငယ်ငငယ်ဖတ်ဖက်ပြီးတဲ့ဒီစုပ်ပုံမြေလေးတစ်ပုံနဲ့ဒီတန်းပြောချင်ပါတယ်။တနေ့ကလေးတယောက်ကတကြားလုံးစားချင်တယ်ပြောတော့သူ့အမေကပလင်းနဲ့နှက်ယူဖို့ပြောတယ်ဒီတော့ကောင်လေးကသူ့လက်နဲ့များများဆုပ်ယူလက်ကိုပြန်ထုတ်တဲ့အခါလက်ကထုတ်မရဘူးဒါနဲ့သူကငိုတော့သူ့အမေကပြောတယ်သားရဲ့ဒီချိန်လေးနဲ့ကိုလိုချင်တလို့ယူလို့မရတဲ့အခါနည်းနည်းချင်းနဲ့အချိန်ချင်းကိုစားချင်တလို့ယူစားပေါ့တဲ့ဒီပုံမြင်ကကျွန်တော်ဘဝရဲ့အဖြစ်အပျက်တချို့နဲ့တိုက်ဆိုင်ဖို့ကျွန်တော်ပြန်ပြောပြရခြင်းဖြစ်ပါတယ်ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအင်မတန်ခက်ခဲကြတဲ့အချိန်တွေတည်းနဲ့ကြုံခဲ့ရမှုပါတယ်ဒီလိုခက်ခဲတဲ့အချိန်တွေအောက်မှာကျွန်တော်စိတ်တက်ကြသွားရင်တော့မှလဲပြူမတော်ဘူးကိုကူကူတတိပင်းရင်ဖြစ်ချင်တာကိုအာယုံဆိုင်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါလေလီလာတင်ယူခြင်းကိုလည်းလုံးဝမရက်ခဲ့ပါဘူးအဲ့ဒါရဲ့ရလက်ကအခွင့်အရေးကြုံလာတဲ့အခါကိုဘက်ကပညာဝန်းစာပြုတ်ဝနေခြင်းပါပဲဒီလိုနဲ့ကျွန်တော်ရလာတဲ့အခွင့်အရေးကိုလောလောကူကူနဲ့အလင်းအမြန်ပဲဖမ်းဆုပ်နိုင်ခဲ့ပါလေအမှန်တော့ကျွန်တော်တို့လူဘဝဆိုတာအမြဲတမ်းတတ်တမတ်ထဲရှိနေတာမဟုတ်ပါဘူးလူလောကမှာဘတော်မှမပြောင်းလဲတဲ့နေရာမှတစ်ခုကပြောင်းလဲခြင်းပါပဲအရာရာဟာအစဉ်တစ်ပြည့်ကြောင်းလဲနေမှာပါလူတိုင်းလူတိုင်းဘဝမှာအချိန်တိုင်းအခက်ခဲတွေနဲ့ကြီးလုံးပန်းနေရမှာမဟုတ်တလို့အမြဲတမ်းလွယ်ကူနေမှာကြီးပဲလဲမဟုတ်ပါဘူးဒီတော့ခက်ခဲတဲ့အခြေအနေနဲ့ကြုံလာပြီဆိုရင်ခုနပြောခဲ့တဲ့ပုံမြင်ထဲရလူပဲတထိုင်နေနဲ့လက်တဆုပ်စာချက်ချင်းမရနိုင်သေးရင်တော့လက်ချောင်းလေးနှချောင်းနဲ့ညှက်ယူနိုင်တော့ညှက်ယူနေဖို့လိုပါတယ်ဒီနေရာမှာကျွန်တော်စိတ်ဓာတ်ကျတဲ့အခါဘလို့ကြော်လွားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့ဥပမာလေးတစ်ခုထပ်ပြောချင်ပါသေးတယ်တရက်စိတ်ပညာဆိုင်ရာပေါမောခါကအတန်းရှိခောက်တုတ်ခောက်ပြန်လမ်းလျှောက်ရင်ခဏနေတော့လက်သေးကင်ထားတဲ့ဖန်ကွက်ကိုမြှောက်ပြတယ်။ကျောင်းသားတွေကထုံးစံအတိုင်းရေတဝက်ရှိသလားရေတဝက်ရော့နေသလားဆိုတဲ့မိကွန်းမေးမှပဲလို့ထင်နေတော့ပေါမောခါကဒီဖန်ကွက်ဘလောက်လေးလဲတိလာတယ်။ဒီတော့ကျောင်းသားတွေကဖြေကြတယ်ငါးအောင်စရှစ်အောင်စနှစ်ပောင်စတို့ဖြင့်သူကဆက်ပြောတယ်။ငါ့အတွက်ဒီဖန်ကွက်အတိအကျဘလောက်လေးလဲဆိုတာပြဿနာမဟုတ်ဘူး။ငါတော့ဘလောက်ကြာကြာကင်ထားရလဲဆိုတဲ့ပေါ်ပဲမူတည်တယ်။မိနစ်ပိုင်းလောက်ပဲကင်ထားရရင်တော့ဒါကပုတ်ပေါ်လေးပေါ့။အဲတကယ်လို့တနေ့ကုန်တညလုံးကင်ထားရမယ်ဆိုရင်တော့နောက်ဆုံးဖန်ပွက်လွတ်ကြတဲ့အထိဖြစ်မှာပဲလို့ပြောပါတယ်။ဒီဥပမာကိုကြည့်ရင်ဖန်ပွက်လေးချိန်ကမပြောင်းလဲပေမဲ့ကျွန်တော်တို့ဘလောက်ကြာကြာကင်ထားတယ်လဲဆိုတဲ့ပေါ်မူတည်ပြီးဖန်ပွက်ကပိုမိုလေးလံလာတယ်လို့ခံစားရသေးပါတယ်။အလားတူပါပဲကျွန်တော်တို့ဘဝတစ်လျှောက်မှာတစ်ခါတည်းရန်ကြုံဆုံရတဲ့ စိတ်ဖိစီးမှုတွေစိုးရင်တောကတွေဆိုတာဒီဥပမာတွေကဖန်ခွက်တလုံးလိုပါပဲကျွန်တော်တို့မှာရှိနေတဲ့စိတ်ညစ်စရာတွေတောကတွေကိုအကြာကြီးစုပ်ကင်မထားပဲဘေးဖယ်ထားပြီးကိုယ်လုံးဆရာရှိတာကိုဆက်လက်လှုပ်ဆောင်ခြင်းအပြင်တောကဖိစီးမှုလည်းနင်းလာမယ်ကိုယ်ရည်ကိုယ်တွေးလည်းကြမတော်တော့ဘူးအဲ့လိုမှမဟုတ်ပဲတနေ့ကုန်ထိုင်တွေးပြီးနိုင်နေမယ်ဆိုရင်တရက်လုံးပြတ်မယ်တိတက်ပို့ပြီးအုံနောက်ထဲကအမိုက်တွေကိုဖယ်ထုတ်ပြစ်ဖို့မကြိုးစားပဲအချိန်တိုင်းပြင်းပြင်းထန်ထန်ခံစားနေမယ်ဆိုရင်တော့အလုတ်ကန်ပြက်ပြီးငကိုရှင်းဆွဲတောကပြီးထဲအလုတ်အကျွေးကထပ်ပေါင်းလို့ကျမ်းမာရေးပိုပြီးထိခိုက်လာမယ်တချို့ကြပြန်တော့လဲဒီအခက်ခဲတောကတွေကိုစောစောစီစီလက်မြောက်အရှုံးပေးပြီးကိုဘွားကိုအဆုံးတတ်မဲ့လမ်းကိုရွေးချယ်သွားကြတာတွေတောင်ရှိပါတယ်အမှန်တော့ဒါအဖြေမဟုတ်ပါဘူးဒီတော့ဒီလိုစိတ်ညစ်စရာတောကတွေအခက်ခဲကြုံလာတဲ့အခါမှာကိုတယောက်တည်းဒီလိုကြုံရတာမဟုတ်ဘူးဆိုတဲ့အသိရှိဖို့လိုပါတယ်စိတ်ညစ်စရာတွေကိုနောက်နေမနက်ထိတည်မတော်တင်ပါဘူးကိုဘာမှမတတ်နိုင်သေးတဲ့အခြေအနေမျိုးမှာဆိုရင်တောကတွေကိုခဏလွတ်ချထားလိုက်ပါအခက်အခဲကြက်တဲတွေချာမှာကိုယူနိုင်တော့ကဲယူနေဖို့ကြိုးစားရပါမယ်ဒါမှသာမုံတိုင်းအလုံးပြန်လဲတာယာလာတဲ့အခါကိုဟာလန်းလန်းဆန်းဆန်းနဲ့အားရင်အပြည့်နဲ့ရှေ့ဆက်လျှောက်ဖို့အစဉ်လေးဖြစ်နေမှာဖြစ်ကြောင်းပြောရင်ဂုံးချုပ်ပါမယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်တင်းနှင်းလာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်ဆိုးဝင်းကပြောပြပေးပါအောင်ရှင
်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်နီယာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံယင်းနှိမ့်ညွတ်နယ်မှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီနေ့ပြောဆိုလိုက်ပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းပြစ်တင်ရှုံချလိုက်ပါတယ်။ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဟာမကြာမီသူသွားရောက်မဲ့ပထမဆုံးတရုတ်ပြည်ချစ်ကြည်ရေးခီးစဉ်မတိုင်မီ AP သတင်းဌာနနဲ့တွေ့ဆုံမိ мян ကမှအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်စက်တာနဲ့ပတ်သက်ပြီးယဉ်ကျေးတဲ့နိုင်ငံတွေဟာဒီလိုနီးနဲ့ပြုမှုဆက်ဆံတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီနှိပ်စက်မှုတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်တဲ့အကြောင်းနဲ့တရားမျှတရေးနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်မှာလာမယ့်လအတွင်းပြည်ဆောင်ကြဖို့ရှိတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်နယ်ဇုံကပတ်မုံကျုံရွာကလေးမှာတင်နိုင်ငံအစိမ့်ငင်ကိုယ်စားလှယ်တွေဒီကနေ့တင်းလင်းလာနေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအွန်းတို့နှစ်ဦးရှိလာမှာတွေ့ဆုံဖို့ကိုအတည်ပြုပေမယ့်ရဲ့အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လုံရည်တဲ့တဲ့တပတ်နီးပါးက VOA Mandarin ရုပ်သံဌာနနဲ့တရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်အတွင်းတရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့အငြိစားတရုတ်ပေါမောက်ခါကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေကဒီကနေ့ VOA ကိုပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ပုတ်ကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကအင်အားပြင်းထန်တဲ့ငင်းငင်းလှုပ်ခဲ့လို့တေဆုံးသူဦးရေဟာအခုဆိုရင်430ကျော်သွားပြီဖြစ်ပါလေရှင်
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ဖင်ဆိုးဝင်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်တန်းအင်ဂျင်နီယာကတော့ Voitech Zonyet ဖြစ်ပါတယ်။ဒီကနေ့ထုတ်လွှင့်ခဲ့တဲ့တင်းနှင်းလာညအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့လိုင်းလမီတာ190ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးဇူးများတင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome to